ဆင်းရဲမွဲတေတဲ့လူမျိုးစုတစ်ခုဖြစ်တယ်လို့မြန်မာတိုင်းနိုင်ငံလုံးမှာမှလူဦးရေတောင်ကျော်ပဲရှိတဲ့မရမာကြီးလူမျိုးလူငယ်တဦးဖြစ်သူကိုအောင်ဆန်းဝင်းဟာဒီလပိုင်းအတွင်းမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့မှာရှိတဲ့အမေရိကန်တက္ကသိုလ်ကနိုင်ငံရေးအုပ်ချုပ်ရေးနဲ့လုံခြုံရေးပညာဘွဲ့လွန်ဒီဂရီကိုရရှိခဲ့ပါတယ
်။နင်းနေအလေးထားပြီးတော့လေ့လာလိုက်တာက security ဖက်ကိုအလေးထားပြီးတော့ကျွန်တော်လေ့လာလိုက်တာပေါ့နိ။ဆိုတော့ငွေကလေးကနေလေကျွန်တော်ဒီဟိုနိုင်ငံတကာရေးရဒီ security ဘိုင်းကိုလုံခြုံရေးဘိုင်းကိုအရင်စိတ်ဝင်စားခဲ့တယ်။ဘာကြောင့်လဲဆိုတော့ကဘာကြီးကညင်ချင်းပြောင်းနေတယ်လို့ကျွန်တော်မြင်တယ်လေ။မြန်မာနိုင်ငံဆိုရင်လေဟိုပြည်တွင်းစစ်တွေနဲ့အဲ့လိုမျိုးနှစ်ပေါင်း90ကျော်အထိဖြတ်သန်းနေရတဲ့နိုင်ငံတွေမှာနိုင်ငံကနေကျွန်တော်မွေးဖွားကြီးပြန့်လာတဲ့အတွက်ကြောင့်မလို့ဒီညင်ချင်းရေးနဲ့ပတ်သက်ပြီးတော့ဟိုပို့ပြီးတော့စိတ်ဝင်စားလာခဲ့တယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြောက်ဦးဘူးတီထောင်မြို့နယ်တွေထဲမှာနေထိုင်တဲ့မရမာကြီးလူမျိုးတွေဟာဗုဒ္ဓဘာသာကိုးကွယ်သူတိုင်းရင်းသားလူမျိုးစုဖြစ်ပါတယ်။ကိုအောင်ဆန်းဝင်းကတော့မင်းပြားမြို့နယ်ပန်းမြောင်းရွာစာတီဖြစ်ပါတယ်။သူတို့ရဲ့ရုပ်ရည်သွင်ပြင်ဖြစ်တည်မှုနဲ့ကိုးကွယ်ယုံကြည်မှုကြောင့်ပဲရခိုင်ပြည်နယ်ရင်းကအင်အားကြီးလူမျိုးနှစ်ခုဖြစ်တဲ့ရခိုင်တွေကရောမွတ်စလင်တွေကပါဖိနှိပ်ခွဲခြားဆက်ဆံတာကိုတမိုင်းတလျှောက်ခံခဲ့ရတယ်လို့ကိုအောင်ဆန်းဝင်းကပြောပါတယ
်။ဆိုတော့ကျွန်တော်တို့ရဲ့ဒီရုပ်ရည်ဟိုပြောတဲ့ဘာသာစကားအရာကဟို dynamic ကိုကျွန်တော်လူမျိုးစုတွေရဲ့ dynamic ကိုမသိတဲ့သူတွေအတွက်ကကျွန်တော်ကမွတ်စလင်လို့ထင်ရတယ်ပေါ့လေ။ဟိုပြောတဲ့စကားကလည်းမွတ်စလင်တွေနဲ့နှိစက်တယ်။ရုပ်ရည်ကလည်း Indianized ဖြစ်တယ်။အဲ့ဒီဟိုသင်ပြင်လက္ခဏာနဲ့ပြောတဲ့ဘာသာစကားကိုအခြေခံပြီးတော့ရခိုင်တွေရဲ့ဟိုခွေးချဆက်ဆံတာမျိုးတွေကျွန်တော်တို့ခံခဲ့ရတယ်။ကြောက်မှာဆိုရင်လည်းဘူလီခံခဲ့ရတာမျိုးတွေရှိတယ်။အဲ့ဒါအတိုင်းအဝိုင်းတရေလုံးအနေနဲ့ဆိုရင်လည်းဟိုခက်ခဲခဲ့တာတွေရှိတယ်။အဲ့လိုပဲဟို2000နှစ်တို့2008ခုတို့အဲ့လိုပဋိပက္ခတွေမှာဆိုရင်လည်းဟိုစစ်တွေမျိုးမှာဆိုရင်မရမာကြီးအိမ်တွေကိုမင်းရှုဖြစ်စီခဲ့တာကမွတ်စလင်အတိုင်းအဝိုင်းကပဲဖြစ်စီခဲ့တယ်။အဲ့လိုပဲမောင်တော်ဘူတီတောင်ဖက်မှာဆိုရင်လည်းမရမာကြီးရွာတွေအကုန်လုံးကထွက်ပြေးထိန်းချောင်ခဲ့ရတာကဒီမွတ်စလင်တွေရဲ့ချင်းချောင်းမှုကြောင့်ပေါ့လေထွက်ပြေးထိန်းချောင်ခဲ့ရတာမျိုးရှိတယ်။အဲတချိန်တည်းမှာပဲဒီအဲ့ဒီ2006နှစ်မှာပဲဒီမြောက်ဦးမြို့မှာရှိတဲ့မရမာကြီးအိမ်တွေမင်းရှုဖြစ်စီခံရတာကရခိုင်အတိုင်းဝိုင်းကဒီရုပ်ရည်နဲ့ဘာသာစကားကိုအခြေခံပြီးတော့ဟိုလုပ်ခဲ့ရတာမျိုးတွေရှိတယ်ပေါ့လေ
။မရမာကြီးလူမျိုးတွေဟာအစိုးရအဆက်ဆက်ရဲ့ဖိနှိပ်ခွဲခြားဆက်ဆံတာကိုလည်းခံခဲ့ရတယ်လို့ဆိုပါတယ်။
ကျွန်တော်အဖေကနိုင်ငံသားဟိုနိုင်ငံသားကဲ့ရှိတယ်မြန်မာမဲ့ပုံနဲ့ကျွန်တော်အမေလေးနိုင်ငံသားဒါမဲ့ဒီနိုင်ငံသားနှစ်ယောက်ကနေမွေးဖွားလာကြီးပြင်းလာခဲ့တဲ့ကျွန်တော်ကနိုင်ငံသားကဲ့မရခဲ့ဘူးဆိုတော့ဥမာနိုင်ငံသားကဲ့ရှိအောင်တော့ဟိုမဲ့ပုံနဲ့ NRC ကဲ့ရှိအောင်တော့ဟိုပန်းမြောင်းကနေစစ်တွေကိုတွားမယ်ဆိုရင်အဲ့ဒီပုံစံတစ်စေတို့ဘာတို့ညာတို့ကိုကျွန်တော်ဒီရဲကွက်ထောက်ခံစာတို့အဲ့လိုမျိုးတွေအပူယူခဲ့ရတာမျိုးတွေရှိတယ်
မရမာကြီးတွေဟာအဲ့လိုဖိနှိပ်မှုတွေအပြင်ဆင်းရဲတဲ့လူမျိုးစုဖြစ်တာကြောင့်လူငယ်အများစုဟာစားဝတ်နေရေးအတွက်ရုန်းကန်လှုပ်ရှားဖို့ပညာရေးဆုံးခန်းတိုင်အောင်မတင်နိုင်ကြဘူးလို့ဆိုပါတယ်။ကိုအောင်ဆန်းဝင်းရဲ့ဖခင်ဟာသူတို့ရွာမှာတဦးတည်းသောပညာတတ်ကျောင်းဆရာဖြစ်တဲ့အတွက်ကိုအောင်ဆန်းဝင်းကတော့အဲ့ဒီအတားအဆီးကိုကြော်လွှားနိုင်ခဲ့ပါတယ်
။ဆိုတော့အဲ့ဒီဝန်ထမ်းအတိုင်းအဝန်းကနေမွေးဖွားကြီးပြင်းလာလို့ထင်တယ်ကျွန်တော်ဆင်းရဲပေမဲ့လို့ဒီပညာရေးကိုဦးစားပေးခဲ့တယ်။ဆိုတော့အဲ့ဒါတည်းလေအဖေနဲ့မေကိုအမြဲကျေးဇူးတင်ရတယ်ဆိုတော့အဲ့ဒီကနေ10တန်းအောင်တယ်ဟိုစစ်တွေတက္ကသိုလ်မှာ3နှစ်ပညာသင်ခဲ့တယ်သူရန်ကုန်တက္ကသိုလ်မှာမဟာဆက်တက်ခွင့်ရတယ်ပေါ့လေအဲဆိုတော့မရမာကြီးအတိုင်းဝိုင်းမှာလို့ပညာတဲ့အတိုင်းဝိုင်းကမရှိတလောက်ပဲရှာတယ်ဟို10တန်းအောင်တော့ဒီဟိုဘွေရအောင်တော့အစိုးရအလို့အကင်ကအစိုးရကကျွန်တော်တို့မရမာကြီးဖြစ်ချင်းအပေါ်ဖြစ်တည်မှုအပေါ်အခြေခံပြီးတော့ညှင်းပေးခဲ့တာရှိတယ်ဥမာဟိုဟောပါလေဆရာဝန်လုတ်ကျင်လာမရဘူးမရမာကြီးဖြစ်လို့
2018 19 20ကာလတွေအတွင်းကိုအောင်ဆန်းဝင်းဟာတင်းမာလူရွာကြီးတွေအပါအဝင်ရွာငယ်ပေါင်းမြောက်များစွာကိုစစ်တပ်ကမီးရှို့ဖျက်ဆီးတာလို့အင်တာနက်ဖြတ်တောက်တာလို့ရခိုင်ပြည်နယ်အတွင်းမှာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကမ္ဘာကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံနဲ့တောက်လျှောက်ချိတ်ဆက်မှတ်တမ်းတင်ခဲ့ပါတယ
်ဆိုနောက်ဆုံးရင်ဟင်းလီမထွက်ခင်ကထွက်သွားတဲ့ report ဟာရခိုင်နဲ့ပတ်သက်တဲ့ report ဟာကျွန်တော်ဒီဘက်ကအဓိက message ဟိုဒီ information နဲ့အဓိက source ကကျွန်တော်စီကသွားခဲ့တာပေါ့ဒီတော့ဒီအဲ့ဒါ NLD လက်ထက်မှာအဲ့ဒီကလာကလေးက SP တွေကကျွန်တော်ကိုမျက်စိတောက်ထောက်က ကြည့်ခဲ့တဲ့အနေထားသိရှိတဲ့ဘေးတော်တော် SP တွေအာနာသိမ့်ပြီးနောက်ပိုင်းမှာလည်းကျွန်တော်တို့ကပထမဆုံးလမ်းပေါ်ထွက်တဲ့အုပ်စုထဲမှာကျွန်တော်တို့ပါတယ်။ဒီအဲ့ဒီကာလမှာတော့ကျွန်တော်ဒီ safe house တို့ဘာတို့မှတောက်လျှောက်နေခဲ့ရတယ်
။ဘဝတလျှောက်လုံးဖိနှိပ်ခွဲခြားဆက်ဆံရာကိုခံခဲ့ရပြီးမတရားအုပ်ချုပ်ခံခဲ့ရတဲ့အဆိုးတွေကပဲကိုအောင်ဆန်းဝင်းကို American တက္ကသိုလ်ကအုပ်ချုပ်ရေးနိုင်ငံရေးနဲ့လုံခြုံရေးပညာဘွဲ့လွန်ဒီဂရီရဖို့တွန်းအားပေးခဲ့တာဖြစ်ပါတယ်
။အရင်မွေးတည်တဲ့မင်းသားစုအတိုင်းဝိုင်းကနေလာတယ်ဘယ်လောက်ထိမွေးတည်ခဲ့တယ်လဲဆိုရင်ဟိုထမင်းစားစရာမရှိလို့ဆင်ပြုတ်လေးနဲ့တင့်တိမ်ခရရတဲ့အခိုက်အတန့်လေးတွေရှိခဲ့တယ်ဆိုတော့အဲ့ဒီအကန့်သက်တွေကြာကကျွန်တော်ဘာဖြစ်ဖြစ်အမေရိကန်ပြည်ထောင်စုမှာရှိတဲ့ဒီ American University က SIS မှာကျောင်းတက်ခွင့်ရတယ်တက်တဲ့အခါမှာလဲကျောင်းကဒီ scholarship ပေးပြီးတော့ကိုကျွန်တော်ကိုလက်ခံခဲ့တယ်ပေါ့လေအထူးသဖြင့်ဒီလူနေစုအတိုင်းဝိုင်းရဲ့ဒီခက်ခဲကျန်တဲ့မင်းသားစုအတိုင်းဝိုင်းကလူငယ်တွေကိုဟိုဟော message ပေးကြတာပေါ့လေဟိုဒီဗုဒ္ဓဘာသာအယူအဆအရဆိုရင်လေကျွန်တော်ဗုဒ္ဓဘာသာမင်းသားစု background ကနေလာတာကိုဆိုတော့ तू ကဝရိယဝါတော်ကိန်းနာမကမန်နသိက္ခတိဆိုပြီးတော့ဖျားကဟောခဲ့တယ်ဆိုတော့ဝရိယဟိုလုံလဝရိယပြင်းထန်တဲ့သူတွေကိုဘယ်အရာမှတားဆီးလို့မရဘူးပေါ့လေဆိုတော့အဲ့လိုမျိုးအဓိကတော့လုံလဝရိယနဲ့ကြိုးစားမယ်ဆိုရင်ဘာမဆိုဖြစ်နိုင်ပါတယ်ဆိုတဲ့ message ကိုပဲအဓိကပေးကြပါခင်ဗျာ
ခုတော့ရခိုင်ပြည်နယ်ရွာသိမ်းရွာငယ်လေးတစ်ခုမှာမွေးဖွားခဲ့ပြီးဘဝတလျှောက်လုံးအကြောက်တရားတင်ငယ်မှုတွေနဲ့ကြီးပြင်းခဲ့ရတဲ့မရမကြီးလူငယ်လေးဟာသူ့ဖောက်ခဲ့တဲ့လမ်းပေါ်မှာယုံယုံကြည်ကြည်ရှောက်ခွင့်ရနေပြီဖြစ်ပါတယ်သူကိုယ်တိုင်ခုတ်ထွင်ရှင်းလင်းကြော်လွှားခဲ့ရတဲ့လမ်းဟာဘလောက်ကြမ်းတမ်းတယ်လဲသူအသိဆုံးမို့သူ့ရှောက်ခဲ့တယ်လို့ခက်ခဲကြမ်းတမ်းတဲ့လမ်းတွေပေါ်ရှောက်နေရတဲ့မြန်မာပြည်သူတွေအတွက်သူ့လုံနိုင်တာတွေကိုအင်အားရှိသလောက်ဆက်လုပ်သွားမှာဖြစ်တယ်လို့ကိုအောင်ဆောင်းဝင်းကပြောပါတယ်ရှင်
။တော်လင်ရေးအောင်မြင်သွားသည့်တိုင်အောင်ဒီစစ်အစိုးရကိုချုပ်ရှားနိုင်ခဲ့သည့်တိုင်အောင်ပြည်ထဲမှာဟိုဒီထက်လူတိုင်းလူကုန်သိက္ခာနဲ့အညီနေနိုင်အောင်တည်ချစေဖို့အတွက်ကျွန်တော်ဆက်ပြီးတော့လှုပ်ရှားနေအောင်ပါ